မင်္ဂလာပါ။ပြည်ကြေးဝန်ကြီးကစာပေလောကကဆိုတော့ပြည်ကြေးဝန်ကြီးဌာနကဖြင့်စာပေရေးရာလှုပ်ရှားမှုတွေမှာတချင်တိုင်းတွေ့နေတော့တာပါပဲ။နိုင်ငံရေးစာတမ်းဖက်ပွဲတွေကျင်းပါစာအုပ်လမ်းတွေဖောက်ပြီးစာအုပ်စာပေလူထုကြားအမြန်ဆုံးပြန့်နှံ့အောင်လို့ဒီကြားတွေကစာအုပ်အယောင်ပွဲတွေကခေါမာဒီမှာမကြမကြ။နိုဘယ်မြန်မာရသစာပေစာတမ်းဖက်ပွဲဆိုရလေပြည်ကြေးဝန်ကြီးဌာနကဦးစီးကျင်းပတာမဟုတ်ပေမယ့်ပြည်ကြေးဝန်ကြီးရဲ့အကြံအားဉာဏ်အားအများပြပါတာပါပဲအခုလေပြည်ညာရေးဝန်ကြီးဌာနကထုတ်တယ်လို့နာမည်မခံမိမဲ့ပြည်ညာရေးဝန်ကြီးဌာနတရားတိမ်ဖြူလန်းအမှတ်228ကထုတ်ဝေတယ်မြမရေးရအမှတ်1နဲ့အမှတ်2စာအုပ်နှစ်အုပ်ထွက်လာတာသတိထားမိပါတယ်အမှတ1က2016အောက်တိုဘာလတည်းကအမှတ2က2016ဒီဇင်ဘာလကသုံးလာချပြီးထွက်တယ်လို့ဆိုရမှာပေါ့ဒီစာနှစ်အုပ်ဟာမြမစာဖက်ပြိသက်မျက်ခြေမပြတ်တဲ့စာအုပ်တွေလို့ယူဆပါတယ်မျက်ခြေမပြတ်သင့်ဘူးလို့ယူဆရတာတော့အကြောင်းတွေအများကြီးကြောင်းပေါ့ဒီအထဲမှာပထမအကြောင်းကဒီစာအုပ်တွေဟာအတိတ်နဲ့မျက်မှောက်ကာလအတွေးမြင်တွေကိုပေါင်းကူးပေးနိုင်လို့ပါပဲအတိတ်ကစာရေးဆရာတွေရဲ့စာရီလဲပါမျက်မှောက်ခေစာရေးဆရာတွေရဲ့စာရီလဲပါပါတယ်အမှတ်1မှာဆိုတီအေးရှမ်းပြည်တို့မင်းသူဝန်တို့ဒေါက်တာမောင်မောင်ကြီးတို့တက်ရှိထင်ရှားမရှိတော့တဲ့အတိတ်ကဆရာတွေအမှတ်2မှာဆိုအိုးဝေဦးညိုမြတို့ဂျိမ်းဘာရင်တန်တို့ကအတိတ်ဆရာတွေကျန်စာရေးသူတွေကတော့များသောအားဖြင့်ခေတ်သစ်တက်ရှိထင်ရှားစာရေးဆရာတွေဆိုပါတော့ဒီတော့မြမရေးရာနဲ့ပတ်သက်လို့အတိတ်ကပညာရှင်တွေရဲ့အတွေ့အမြင်ကိုရောခေတ်သစ်စာရေးဆရာတွေရဲ့အတွေ့အမြင်ကိုရောသိခွင့်ရတဲ့စာတွေလို့ဆိုချင်ပါတယ်ဒါပြင်မြမအင်္ဂလိပ်နှစ်ဘာသာနဲ့ထုတ်ဝေတာဟာလေဒီစာအုပ်ရဲ့အရေးပါတဲ့အချက်ပါပဲအင်္ဂလိပ်ဘာသာနဲ့ရေးတဲ့စာရေးသူတွေကနည်းနည်းရရမဟုတ်ပါဘူးအတိတ်စာရေးဆရာတွေကဆိုဦးနုမြမောက်ခေစာရေးဆရာတွေကဆိုဒေါ်အောင်ဆန်းစုကြည်တို့မင်းစင်းတို့မြမရေးရစာအုပ်တွေဟာမြမအကြောင်းမြမသိဖို့တွေမဟုတ်ဖဲကဘာကသိဖို့ကိုပါရည်မှန်းချက်ထားတယ်ဆိုတာအခုလိုမြမအင်္ဂလိပ်နှစ်ဘာသာထုတ်တဲ့အချက်ကြောင့်ထင်ရှားနေပါတယ်စာအုပ်တွေရဲ့အရေးပါတဲ့နောက်တစ်ချက်ကအကြောင်းအရာတွေနည်းပယ်ဆုံးတာပါပဲနိုင်ငံရေးစီးပွားရေးပညာရေးလူမှုရေးစသဖြင့်တိစရာဆင်ခြင်စရာစာတွေစုံလှပါတယ်မန္တလေးတက္ကသိုလ်မှာသမိုင်းပေါမောက်ခအဖြစ်တာဝန်ယူတုန်းကဒေါက်တာမောင်မောင်ကြီးအင်္ဂလိပ်လိုရေးခဲ့တဲ့မြမနိုင်ငံရေးဓလေ့စရိုက်များကိုသုံးသပ်ခြင်းဆိုတဲ့စာတန်းကိုမောင်သားမညကဘာသာပြန်ပြီးအပိုင်းနှစ်ပိုင်းခွဲဖော်ပြထားပါတယ်1962ခုကရေးခဲ့တာဆိုတော့ဒီဘက်ခေနိုင်ငံရေးမိုးလေဝသနဲ့မသက်ဆိုင်ပဲစာရေးသူလွတ်လွတ်လပ်လပ်သူတည်တနာပြုထားခဲ့တဲ့စာပါနိုင်ငံရေးနဲ့ပတ်သက်တဲ့မြမတလိစရိုက်သဘောကိုဆင်ခြင်စရာတွေ့ရပါမယ်ဒီလိုပဲအိုးဝေဦးညိုမြရဲ့ဒီမိုကရေစီဤရန်သူနှင့်မိတ်ဆွေတို့ဇော်အောင်ရဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနှင့်အဂတိလိုက်စားမှုတိုက်ဖျက်ရေးတို့လိုနိုင်ငံရေးအတွေ့အမြင်ပွားစရာစာတွေအများအပြားပါပါတယ်စီးပွားရေးနဲ့ပတ်သက်လို့ဆိုရင်လည်းတက်သည့်ကျွမ်းကျင်သူတွေကရေးကြတာပါဇေယျသူကတရုတ်မြန်မာစီးပွားရေးရှုထောင့်နဲ့အရေးတကြီးလိုအပ်နေတဲ့စာမျိုးပါဘာမောင်ညိုကကဘာလူချမ်းသာတရားကိုင်းတို့နှင့်အလွန်အကျွံတန်းတူမညီမျှမှုပြဿနာတဲ့မြမရေးရာကိုကြော်ပြီးကဘာရေးရာကိုပါဆင်ခြင်ထားတဲ့စာပါဒေါက်တာမျိုးညွန့်မက်ခရိုစီဝါရေးကလူမျိုးစုတို့ဤဆင်းရဲတွင်နက်မှုကိစ္စတဲ့လူမျိုးစုအခြေပြုဖွံ့ဖြိုးရေးစီမံကိန်းတွေမှာကိုရင်ကိုကြပါဝင်ခဲ့တဲ့ပညာရှင်တဦးကတွေးခေါ်စဉ်းစားစရာတွေကိုထောက်ပြထားတဲ့စာပါပညာရေးနဲ့ပတ်သက်လို့ဆိုရင်လည်းအတန်အသင့်ရေးကြပါတယ်ဆရာဦးဝင်ရဲ့မြမစာပေနှင့်ကိုကျင့်တရားဆောင်မဆိုရင်မြမစာပေတွေကကိုကျင့်တရားဆိုင်ရာအဆုံးအမတွေကိုပြန်လည်ဝေမျှထားတဲ့စာပါဇောအောင်ကတော့ရွေးချယ်ခွင့်ပေးပညာရေးတဲ့ကလေးငယ်တွေလူအတိုင်းဝိုင်းထဲမှာဂုံသိက္ခာရှိရှိယက်တီနိုင်ရေးအတွေ့လမ်းပွင့်ပေးဖို့နီလန်းတရက်အကြံပြုထားတဲ့စာပါပညာရေးနဲ့ပတ်သက်လို့ဒေါက်တာတင်အောင်ရေးထားတဲ့ဆရာများဤဂုံရှိန်ဆောင်မကတော့အထူးအလေးထားပြောရမယ့်စာပါဘာကြောင့်လဲဆိုတော့မြမပညာရေးတက္ကသိုလ်လောကမှာမတော်မတည့်ဖြစ်နေပုံတွေကိုပိုင်ပိုင်နိုင်နိုင်ဖွင့်ချထားလို့ပါပဲဆရာကယူပဗေဒပမောက္ခအဖြစ်နှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပြီးတော့ဆရာစကားဆရာအဆိုရီကတန်တရားပွားစရာမလိုပါဘူးဆရာစားတဲ့မှာမှတ်စရာစဉ်းစားစရာအများပြပါနေတာပေါ့နမူနာတစ်ခုထုတ်ပြရရင် Redder ဆိုတဲ့အင်္ဂလိပ်စကားလုံးကိုမြမလိုပြန်ရာကဖြစ်လာတဲ့အကျိုးဆက်ပြဿနာအဝဝကိုပဲကြည်ပါတက္ကသိုလ်ဦးစီးဦးဆောင်ကိုအရင်ကအုပ်ချုပ်ရေးအရာရှိ Administrator Administrative Officer လို့ရိုးရိုးပဲခေါ်ပါတဲ့။ဆရာကြီးတူအုပ်ချုပ်ရေးအရာရှိဖြစ်လာတော့ Rector လို့ပြောင်းခေါ်ဖို့ဆုံးဖြတ်ပါတယ်။ဒါပေမဲ့မြန်မာလိုဘယ်လိုခေါ်ကြမလဲ။အဲ့ဒီအခါမြန်မာပညာရှင်တူကပမောက်ခချုပ်လို့ခေါ်ဖို့အကြံပြုပါတယ်။အဲ့ဒီမှာရင်အုပ်ချုပ်ရေးကအစကမောက်ကမဖြစ်တော့တာပါပဲ။ကွယ်လွန်သူဆရာကြီးဒေါက်တာတန်းထွန်းအမိန့်ရှိခဲ့တယ်လို့ပမောက်ခဆိုတာအချုပ်ခံနေဖို့မှမလိုတာ။နိုင်ငံတကာမှလည်းတက္ကသိုလ်အကြီးကြီးဆိုတာပမောက်ခကိုထိန်းချုပ်ခွင့်အမိန့်ပေးခွင့်ရှိမှမရှိပဲပညာသင်နှစ်ဆကာလကသတ်မှတ်ထားတဲ့အချိန်တွေမှာပဲတက္ကသိုလ်အကြီးကြီးနဲ့စီဝေးဖို့ပဲလိုတာညာကြမှစိတ်ကူးပေါ်လို့အကြီးကြီးကနောက်နေ့ပမောက်ခတွေရှေ့တော်မှောက်ရောက်စေလို့ခေါ်ခွင့်မရှိချုပ်ခွင့်မရှိပါဘူးအခုတော့ပညာသွားရတတ်တဲ့ပါကုံတော့တာပေါ့ပမောက်ခချုပ်ကခေါ်လိုက်ရင်ပမောက်ခရိခမင်းအပြေးအလွှာဒီနည်းတူဝင်းကြီးဌာနကခေါ်လိုက်ရင်ပမောက်ခချုပ်တွေမှာဥရဖရာတက္ကသိုလ်ဆရာဂုံအရှင်အဝါဆိုတာဘယ်ရောက်ကုန်ပြီမှန်းမသိလောက်အောင်ပါပဲအဲ့ဒါကိုဒေါက်တာတင်အောင်ကတာရကမျိုးစုံနဲ့ထောက်ပြသတိပေးထားတာပါဒီလိုစာရီးကိုရွေးချယ်တင်ဆက်တဲ့ဆရာမောင်ဆရာနဲ့အဲဒီတာအဖွဲ့ကိုကျေးဇူးတင်ရပါတယ်ရှင်စားပြီးမြင့်ပြီးလူမျိုးတင်ပါစေ